ရဦးသိန်းစင်အစိုးရလက်ထံမှာဆောင်ရွက်ပေးခဲ့တဲ့မီဒီယာလှုပ်လှက်ခွင့်အပါအဝင်လက်ရှိဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာနောက်ပြန်ဆုတ်ဖို့မရှိဘူးဆိုပြီးသမ္မတရဲ့ပြောခွင့်ရသူကဒီကနေ့ရန်ကုန်မြို့မှာကျင်းပနေတဲ့အမေရိကန်ပြည်ထောင်စုအာရှနဲ့ပစိဖိတ်ဒေသလုံးဆိုင်ရာသတင်းမီဒီယာညီလာခံအတွင်းမှာပြောဆိုသွားခဲ့ပါတယ်ဆီယနာရှင်အစိုးရလက်ထက်တုန်းကပြည်ပသတင်းဌာနတွေခက်ခဲခဲခဲသတင်းရယူခဲ့ရတဲ့အနေအထားဆီအစိုးရကသတင်းအမှောင်ချခဲ့တဲ့အခြေအနေတွေဟာမီဒီယာလွတ်လပ်ခွင့်ဘလောက်ထိထိခိုက်စေခဲ့တယ်ဆိုတဲ့အကြောင်းအရာတွေကိုလည်းဒီကနေ့ပြည်တွင်းပြည်ပသတင်းစာဆရာတွေဆွေးနွေးခဲ့ကြပါတယ်ကိုတိုင်တက်ရောက်သတင်းရယူခဲ့တဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ
သမ္မတဦးသိန်းစင်အစိုးရလက်ထက်မှာပြန်လည်ဖွင့်ဟပေးခဲ့တဲ့မီဒီယာလွတ်လပ်ခွင့်တွေအပါအဝင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဟာနောက်ပြန်ဆုတ်ဖို့မရှိဘူးဆိုပြီးတော့သမ္မတရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကပြည်တွင်းပြည်ပသတင်းစာဆရာတွေရဲ့ရှေ့မှာအခုလိုပြောဆိုခဲ့ပါတယ
် Myanmar reform process is irreversible. There is no turning back to our reform process.
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဟာနောက်ပြန်မလှည့်ပါဘူးကျွန်တော်တို့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဟာနောက်ပြန်လှည့်ဖို့လုံးဝမရှိပါဘူးပြောနိုင်တာတခုကရှေ့ကိုပဲဆက်သွားမှာပါလက်ရှိအချိန်မှာတော့ကျွန်တော်တို့အနေနဲ့ရုန်းကန်မှုတွေရှိနေတယ်ဆိုတာကိုမမြင်နိုင်ပါဘူးဒီလိုအခြေအနေတွေကိုအခြားနိုင်ငံတွေမှာကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကနေသင်ခန်းစာယူရမှာဖြစ်ပါတယ်လို့ဥယျထုတ်ကပြောဆိုသွားခဲ့တာပါသတင်းမီဒီယာညီလာခံအတွင်းမှာသမ္မတပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုခဲ့တဲ့ပုံမှာမြန်မာနိုင်ငံကသတင်းစာဆရာတူလည်းဖြစ်ရန်ကုန် Journalism School ကိုတည်ထောင်သူလည်းဖြစ်တဲ့ဥယျနိုင်မှုကအခုလိုပြန်လည်တုံ့ပြန်ပြောဆိုပါတယ
်ဟိုနိုင်ငံရေးကနောက်ပြန်ဆုတ်ပြန်တော့ပြန်မဆုတ်ဘူးဆိုတာသူတယောက်ကအမကညာပေးဖို့တော်တော်ခက်ခဲတယ်တော်တော်ခက်ခဲတယ်အဲ့တော့သူကတော့ပြောပါတယ် political will ပေါ့နိုင်ငံရေးပိုင်းဆိုင်ရာတိုင်းထံမှုရှိတယ်လို့ပြောတယ်ဒါအဲ့လိုကြားရတဲ့အတွက်တော်တော်လေးအားတော့တက်တယ်ဒါပေမဲ့ဟိုဒါဟာတကယ်လုံးဝပြန်မဆုတ်နိုင်မှုဆိုတာသူတယောက်ကအမခံမှုဆိုတာအင်မတန်ခက်ခဲပါတယ်အဲ့တော့နိုင်ငံရေးကနောက်ပြန်ဆုတ်မဆုတ်ဆိုတာလည်းမီဒီယာလုတ်လက်ခွင့်နဲ့လည်းဆိုင်နေရတယ်နိုင်ငံရေးနောက်ပြန်ဆုတ်မယ်ဆိုရင်လည်းမီဒီယာလုတ်လက်ခွင့်နဲ့တီးပါမှာပဲမီဒီယာဘိုင်းကတော့ကုလလက်ခွင့်ကိုတည်ဆောက်ရင်းနဲ့နိုင်ငံရေးပြောင်းပြန်လှည့်မသွားဖို့လဲကျွန်တော်လည်းကြိုးပမ်းရမှာ
1990ရွေးကောက်ပွဲမှာအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအာဏာမလွှဲပေးခဲ့တဲ့အချိန်ကစပြီးတော့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်နဲ့ဆုံးရှုံးသွားတာနှစ်ပေါင်း20နီးပါးရှိပြီလို့အမေရိကန်နိုင်ငံဟာဝိုင်အခြေစိုက်တဲ့ East West Center ကကြီးမှုကျင်းပတဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိန်ခေါ်မှုများဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပြည်တွင်းပြည်ပသတင်းစာဆရာတွေကသူတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာပြောဆိုခဲ့ပါတယ်ဆီယနာရှင်ဆွေးလက်ထက်တုန်းကပြည်ပနိုင်ငံတွေမှာနေထိုင်ပြီးတော့မြမအရေးနဲ့ပတ်သက်တဲ့သတင်းတွေကိုထုတ်လွှင့်ခဲ့ရတဲ့သတင်းဌာနတွေမှာအဲ့ဒီအချိန်တုန်းကအခက်အခဲတွေအများကြီးရှိခဲ့ပြီးတော့လက်ရှိအချိန်မှာတော့တိတိကျကျကွာခြားမှုတွေရှိလာဖို့နဲ့ပတ်သက်ပြီးအမေရိကန်အသံမြမပိုင်းရဲ့ဌာနမှဦးသက်လွင်ထွန်းကမြမနိုင်ငံတွင်းကသတင်းတွေကိုပြည်ပကသတင်းရယူခဲ့ဖို့နဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့ပါတယ်
တိတိကျကျကွာခြားတာပေါ့အရင်တုန်းကဆိုလို့ရှိရင်ဟို information blackout ဆိုတာရှိဘာသတင်းမှယူလို့မရဘူးကျွန်တော်တို့မှပြည်တွင်းကိုလည်းဝင်ဝင်မရဘူးသက်ဆိုင်ရာအာဏာပိုင်တွေကိုလည်းမေးခွင့်မရဘူးတခါတခါအရေးကြီးတဲ့အချိန်တွေဆိုလို့ရှိရင်အင်တာနက်တွေပြတ်သွားတယ်အလားတူပဲတယ်လီဖုန်းလိုင်းတွေပြတ်သွားတယ်အဲဆိုတော့ဒီအချိန်တွေမျိုးတော့ကျွန်တော်တို့အခုမကြုံရတော့ဘူးဆိုတော့အရန်တုတ်တက်လာတယ်လို့ပြောလို့ရပါတယ
်အဲ့ဒီစင်းနေဘက်ကိုဦးတက်လင်ထုံးတဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကာလာတော်ကြာနေထိုင်ခဲ့တဲ့တိုင်းမီဒီယာသတင်းဌာနရဲ့အကြံပေးသတင်းစာဆရာဦးစင်လင်းမြမအေးလီလာကဲဖြတ်သတင်းစာဆရာပတ်ဒေးလစ်နာနဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းတော်များကလပ်ရဲ့ဒါရိုက်တာတဦးဖြစ်တဲ့ဂျင်းဟဲလက်စီတို့ကဦးဆောင်ဆွေးနွေးခဲ့တာပါစီအစိုးရလက်ထက်တုန်းက BBC သတင်းဌာနအတွက်ပြည်တွင်းကသတင်းတွေကိုပြပရောက်အောင်ပို့ပေးရင်းနဲ့ဆီယနာရှင်တွေဖန်စီထိမ့်သိမ်းညှဉ်းပန်းခံခဲ့ရတဲ့သတင်းစာဆရာဦးနေမင်းကို Mr. Badet Litna ဦးသံလွင်ထွန်းနဲ့ဦးစင်လင်းတို့ကသူတို့ရဲ့အခမ်းအနားအတွင်းမှာပဲအတိအမှတ်ပြုဂွန်ပြုလက်မှတ်ချင်းမြင့်ခဲ့ပါသေးတယ်။အရင်ကသတင်းစာဆရာတွေကြုံတွေ့ခဲ့ရတဲ့အနေအားနဲ့လက်ရှိသမ္မတဦးသိန်းစင်ဆွေးရလက်ထက်မှာသတင်းမီဒီယာနဲ့ပတ်သက်ပြီးပုံမှန်လေးလောက်ကင်ခွင့်ရလာတာဟာအနေငယ်ကွာခြားမှုတွေရှိလာပြီးဆိုတဲ့နဲ့ပတ်သက်ပြီးတော့ဦးနေမင်းက VOA ကိုအခုလိုပြောပါတယ
်။88ဖြစ်ထတာမှတကယ်တကယ်ကတော့ဒါကျွန်တော်တို့စုံလုံးစုံစားပြီးဒီတရင်လေးနဲ့နဲ့အတင်းတုံးပြန်ခဲ့လို့သာဖြစ်ခဲ့တာဟုတ်ဆိုတော့အခုသတင်းမီဒီယာဒီဦးသိန်းစိန်ဆိုတာတက်လာပြီးတဲ့ခါမှာပို့ပြီးထူးခြားလာတာပေါ့သတင်းမီဒီယာနဲ့ပတ်သက်လို့ဒါပုံမှန်ရင်းလေးရေးခွင့်တွေးခွင့်ပြောခွင့်နေသူတို့ပေးလာတယ်အဲ့အတွက်ကတော့အဲ့ထူးခြားချက်ကတော့ဒါအတိအမှတ်ပြရမယ်ကျွန်တော်တို့အတိအမှတ်မပြလို့မရပါဘူးသို့တော့ကျွန်တော်တွေးတဲ့အမြင်ကဘယ်လိုရှိလဲဆိုတော့ပြောခွင့်တော့ကျွန်တော်တို့ရတယ်အဲ့ပြောခွင့်ပြောဆိုမှုတွေနဲ့ပတ်သက်လို့ကျန်တဲ့အကျိုးသက်ရောက်မှုတွေကတော့ဘယ်လိုချီထိလိုက်မလာဘူ
းအစ်ဆွတ်စင်တာကကြီးမှုကျင်းပတဲ့ BBC ဆိုင်ရာသတင်းမီဒီယာညီလာခံကိုမတ်လ10ရက်နေ့ကနေ12ရက်နေ့ထိကျင်းပမှာဖြစ်ပါတယ်သတင်းမီဒီယာရေးရလက်တွေ့သတင်းတင်ဆက်ခြင်းလက်တွေ့စမ်းဆောင်ရေးတိစောက်ခြင်းဆိုင်ရာအလုံးစုံဆွေးနွေးပွဲတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာလောက်ကိုက်နေတဲ့ကျွမ်းကျင်သူတွေကအလုံးစုံဆွေးနွေးပွဲအတွင်းမှာဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ် ရန်ကုန်မြို့မင်းရဲကျော်စွာလမ်းမှာရှိတဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNSCCI မှာပြုလုပ်တဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုအာရှနဲ့ပစိဖစ်ဒေသကနိုင်ငံပေါင်း25နိုင်ငံကမီဒီယာကျွမ်းကျင်သူတွေအပါအဝင်မီဒီယာလုပ်ငန်းရှင်300နီးပါးဒီပွဲကိုတက်ရောက်ခဲ့တာပါခင်ဗျာ။